American ပြည်တော်စုအရှေ့တောင်ဘက်ကိုဝေရောက်တိုက်ခတ်နေတဲ့ Hurricane Mona Helene ရောက်သေဆုံးသူက100နီးပါးအထိရှိခဲ့ပြီးတော့နောက်ထပ်လည်းတိုးလာနိုင်တယ်လို့ခန့်မှန်းနေပါတယ်။ဆယ်စုနှစ်တစ်ခုအတွင်းမှာရေပြင်းထန်အဆိုးအဝါဆုံးရင်ဆိုင်ခဲ့ရတဲ့မြောက်ကိုရိုင်းလိုင်းနာပြည်နယ်မှာလမ်းတွေတံတားတွေပျက်စီးပြီးတော့အဆက်အသွယ်တွေပြတ်တောက်နေသလိုသေဆုံးသူတွေကဒီထက်ပိုတိုးလာနိုင်တယ်လို့လည်းဒေသခံတာဝန်ရှိသူတွေကခန့်မှန်းနေကြပါတယ်
။ We're going to continue this effortto make sure that we rescue people, these swift water rescues are going on.
Yeah, Carolina ပြည်နယ်ရဲ့အုတ်ချုံရည်မှုရေကော်ပါပြောသွားတာကတော့ကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နေပါတယ်။သေဆုံးမှုတွေကိုအတည်ပြုရတဲ့လုပ်ငန်းကတော့အချိန်ယူပြီးတော့ရှုပ်ထွေးပါတယ်လို့ပြောသွားတာပါ။မြောက် Carolina ပြည်နယ်ဟာရာစုနှစ်တစ်ခုအတွင်းမှာအဆိုးအဝါဆုံးရေပြင်းထန်ကိုရင်ဆိုင်ခဲ့ရတာပါ။မုန်တိုင်းနဲ့အဆိုးအဝါဆုံးခံခဲ့ရတဲ့မြောက် Carolina ပြည်နယ်က Asheville တောင်ပေါ်မြို့ပေါ်မှာတင်သေဆုံးသူက30ရှိပါတယ်။တခြားဒေသကသေဆုံးမှုတွေနဲ့ပါပေါင်းတယ်ဆိုရင်တော့တနင်္ဂနွေနေ့အထိကသေဆုံးသူအရေအတွက်က61ယောက်ကိုအတည်ပြုနိုင်ခဲ့ပါတယ်။ Hurricane Mona Helene ဟာ Florida ပြည်နယ် Bitbam ဒေသကိုပြီးခဲ့တဲ့ကြာသပတေးနေ့နောက်ပိုင်းတုန်းကပြင်းအားအဆင့်၄တိုက်နှုန်းတနအီကိုမိုင်140နှုန်းနဲ့ဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့ Georgia တောင်မြောက်ကယ်ရိုလိုင်းနာနဲ့တနက်စီပြည်နယ်တွေကိုဖျက်ဆီးတိုက်ခိုက်ခဲ့ပါတယ်။မုန်တိုင်းတိုက်ခိုက်မှုနဲ့အတူမိုးတိထန်စွာရာသွန်းမှုကြောင့်နောက်ဆက်တွဲရေပေးတံနဲ့လည်းရင်ဆိုင်ခဲ့ရတာပါ။တနင်္ဂနွေညအထိအင်ဂျေပေါင်း2,000ကျော်ဟာလျှက်စစ်မီးပြတ်တောက်နေပြီးတော့သမ္မတဂျိုးဘိုင်ဒန်ကတော့ကယ်ဆယ်ရေးနဲ့ကူညီရေးလုပ်ငန်းတွေကိုမထိခိုက်ဘူးဆိုရင်မုန်တိုင်းတန်တဲ့ဒေသကိုကိုယ်တိုင်တွားရောက်ကြီးစုမယ်လို့ပြောပါတယ်ရှင်။